စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာနယ်မြေရှင်းလင်းလှုပ်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့လေကြောင်းကနေပါပစ်ခတ်ခဲ့တယ်လို့အရသာတည်ဆုံးတန်းရတာကြီးလည်းရှိနေပါတယ်။မြောင်မြို့နယ်မှာလိုပဲပလဲမြို့နယ်မှာလည်းမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။စကိုင်းတိုင်းတွင်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့မန်ရင်ချင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းမြောင်မြို့နယ်ကြောက်ရွံ့ရဲစခန်းမှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ပရိမကျေးရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအောက်တိုဘာလ28ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတချို့လက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ပရိမကျေးရွာဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ
်။ကျောင်းရည်မြေမြေရဲစခန်းနေပြီးတော့ဟိုဟာထွက်လာတဲ့ဟိုဟာတွေပေါ့စကားစားတွေပေါ့ဒီတိုင်းပဲတနက်ပြီးရန်တမ်းပြစ်ခတ်ပြီးဝင်လာဆိုကြတော့ကျန်တဲ့အကိုဘက်ကအဖွဲ့တွေကအကုန်လုံးပဲသူတို့ကိုဟိုပြန်ပြီးတော့ခုခံတိုက်ခိုက်မယ်ဆိုပြီးတော့ရွေရွေထားသလိုမျိုးဖြစ်ပြီးတော့ဝိုင်းထားသလိုဖြစ်တာအဲဒီကျွန်တော်နမခလေးစိတ်ကနေပြီးတော့ my sending ပေါ့ဟုတ်လေမောင်းနေပြစ်တာတွေပါလိမ့်ရှိတယ်တက်မဲ့စကောင်စီတပ်သားတွေကကျွန်တော်တို့ရွာထဲကိုရန်တမ်းပြစ်ခတ်မှုကြောင့်မို့လို့စိတ်မနှက်နဲ့အဲ့ဒီသူတယောက်ရှိတယ်သူကစိတ်မနှံ့ပြီးတော့အတောင်ရဆားတောင်နေပြီသူပေါ့အဲ့ဟာကိုအဲ့ဒီလေမောဆင်းလာတဲ့စကားစတွေကပြစ်တက်ထားခဲ့တယ်နောက်ကခုနလက်လက်ကြီး60မမနဲ့ရန်နဲ့ပြစ်ဆက်မှုကြောင့်မို့လို့အသက်60ကျော်အဲ့လက်မှာပေါ့နော်ဘယ်ဘဲလက်မှာလက်ကောက်ဝေးရထန်တန်းလေးမှာလက်လက်ကြီးအဆမှန်တယ်အဲ့သူကတော့အဲ့နည်းနည်းအသက်အန္တရာယ်မထွက်ရပြီမဲ့လို့ဒီလက်ကတော့ဟိုဖျံမဲ့နေထားတော့မြင်နေတယ်ပေါ့ဟုတ်
တိုက်ပွဲမှာ PDF တိုက်ပွဲဝင်နှစ်ဦးဒဏ်ရာရတဲ့အကြောင်းပြောပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းမြောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးအောက်တိုဘာလ28ရက်နေ့ကလည်းမြောင်မြို့အထက်လမ်းမှာရှိတဲ့မြမစီးပွားရေးဘဏ်ကိုမြောင်ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ပစ်ခတ်တိုက်ခိုက်တဲ့ဗီဒီယိုတွေအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးမြန်မာစစ်တပ်ဘက်က5ဦးကြာဆုံးတယ်လို့တိုက်ခိုက်သူတွေဘက်ကပြောပါရတယ်။ဒါနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးတယ်လို့တီးခြားအတည်ပြုချက်လည်းမရသေးပါဘူး။ဒီအတော်တွင်ပလဲမြို့နယ်ဖလံပင်ကျေးရွာကိုမြန်မာစစ်တပ်ကအောက်တိုဘာလ26ရက်29ရက်နေ့တွေမှာ2ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။26ရက်နေ့မှာတော့ပလဲမြို့ PDF တပ်ဖွဲ့နဲ့အုတ်ချုပ်ရေးရုံးကိုလေကြောင်းကနေဝင်ရောက်စီးနင်းပြီးနောက်တစ်နေ့မှဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။လေကြောင်းနဲ့လာပြီးတော့ဆယ်နိုင်မှလာဖြစ်တယ်ဗျာ။အဲပြည့်ပြီးတော့ဒီကောင်တွေတရားပေါ်ဆိုတဲ့အချိန်မှာဒီကောင်ကဖွဲ့ပြန်တိုက်တယ်။နောက်တစ်ခါသူတို့အားမလာတဲ့အခါမှာ7နိုင်မှလာပြီးတော့လေကြောင်းကလာပြီးချက်ကူတယ်ခင်ဗျာ။အဲ့ဒါဒီကောင်ကလည်းပြန်ဆုတ်တယ်။ပြန်မပြီးဒီကောင်ပြန်ပြီးချင်းကပ်မှုယူတဲ့အချိန်မှာဒီကောင်တွေနောက်တဲ့အခါလေရင်ကညနေ3နှစ်နာရီလောက်ပါလေရင်ကတခါသုံးပြီးလာတယ်ဗျာနော်လေရင်ဝင်တဲ့အချိန်မှာအခုနီးကကျွန်တော်ဝင်ရခါမှာကျွန်တော်အလောင်းလေးလောက်တော့ဓာတ်ပေါ်လီတွေ့တာတယ်ဓာတ်ပေါ်လီရေကူတွေ့တာတယ်လို့လှအကြောင်းကြားထားတယ်ခင်ဗျအဲဒီလေလောင်းလေကျွန်တော်တို့ PP ရက်တူဖြစ်တယ်ရှစ်ပေါင်းစီတက်ကမရှိတော့ဘူးဗျာမနေ့ကညနေ6နာရီလောက်3နာရီခွဲလောက်မှာရဲရင်နဲ့ပြန်ပြီးတော့ခေါ်လိုက်တယ်
နေရစတိုက်တိုက်ပွဲတွေဖြစ်ပွားတာကြောင့်ဖလံပင်ကျေးရွာအပြင်အနီးအနားကကျေးရွာအတော်များများကဘေးလွတ်ရာတိမ်းရှောင်နေရပြီးကျေးရွာတွေကိုမပြန်နိုင်ကြသေးပါဘူးဒီဒေသမှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီဘက်ကလေကြောင်းကရောမြေပြင်ကပါနယ်မြေရှင်းလင်းရေးထိုးစစ်တွေမကြာခဏလုပ်နေပြီးအပြန်အလှန်တိုက်ခိုက်တဲ့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ရှင်
စကိုင်းတိုင်းမြောင်နဲ့ပလဲမြို့နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်တိုင်းပြောပြခဲ့တာဖြစ်ပါတယ်